ဝါရှင်တန်ဒီစီမြို့တော်14လမ်းမှာရှိတဲ့ National Press Club ကိုအမျိုးသားသတင်းတောက်အသင်းမှကျင်းပတဲ့အဲ့ဒီအခါမှာလူနည်းစုနေထိုင်ရာဒေသတွေပြည်နယ်တွေမှာဘာသာရေးလွတ်လပ်မှုကိုကြေကြေပြန့်ပြန့်ချိုးဖောက်ခံနေရကြောင်းအဲ့ဒီကိစ္စတွေမှာမြမတက်မတော်နဲ့မဘာသာအဖွဲ့ဝင်တွေပါဝင်နေကြောင်းနဲ့ဒီကိစ္စတွေဟာမြမပြည်ရဲ့အနာဂတ်အတွက်ကြီးမားတဲ့အန္တရာယ်ဖြစ်နေကြောင်းစသဖြင့်ပြောကြားခဲ့ကြပါတယ်ခင်ဗျာအစိုးရခန်းစားတစ်ဆောင်ကိုမြမပြည်ကလူနည်းစုခရစ်ယာန်ဘာသာဝင်တွေရဲ့ဖုံးကွယ်နေသောဒုက္ခများလို့အမည်ပေးထားပြီးနောက်တစ်ဆောင်ကိုတော့မြမပြည်ကမွတ်စလင်ရိုဟင်ဂျာတွေဆက်လက်ဖိနှိပ်ခံရခြင်းဆိုပြီးအမည်ပေးထားပါတယ်ခရစ်ယာန်ဘာသာဝင်တွေဖိနှိပ်ခံရပုံကိုရေးသားပြုစုသူကရေချယ်ဖလမ်မင်းဆိုတဲ့လူခွင့်ရလှုပ်ရှားသူပါရေချယ်ဟာဗြိတိန်အခြေစိုက်နိုင်ငံတကာလွန်ကြီးချမ်းသာခွင့်အဖွဲ့ AI မှာလဲလုတ်ကင်ခဲ့ပူပါတယ်ကချင်းပြည်နယ်ချင်းပြည်နယ်နဲ့နာဂဒေသတွေမှာရှိတဲ့ခရစ်ယာန်ဘာသာဝင်လူနည်းစုတွေဟာဆယ်စုနှစ်များစွာလွတ်လပ်စွာကိုယ်ကျယ်ခွင့်စုဝေးခွင့်နဲ့ဆုံးရှုံးနေကြောင်းသူကပြောပါတယ်
Mabata and other ultra-nationalist monks also have abused religious freedom and incited violence against Christians.
Mabata နဲ့တခြားအဆုံးရောက်ဖုံးတော်ကြီးတွေကလည်းဘာသာရေးလွတ်လပ်မှုကိုအတိအမှန်မပြုဘဲခရစ်ယာန်ဘာသာဝင်တွေနဲ့ပရိပက္ခစုပူမှုတွေဖြစ်အောင်တွေးထိုးပေးနေကြကြောင်းနာဂဒေသမှာမြမစစ်တပ်ကစာသင်ကျောင်းတွေဖွင့်ပြီးကျောင်းသားတွေကိုနေ့စဉ်ဗုဒ္ဓဘာသာနဲ့ဖျားရှိခိုးခိုင်းကြောင်းအဲ့ဒီကျောင်းတွေကအောင်မြင်ပြီးဗုဒ္ဓဘာသာဝင်လည်းဖြစ်မဲ့ဆိုရင်အနာပိုင်တွေကအလုတ်ကင်တွေခန့်အပ်ပေးကြောင်းခရစ်ယာန်တွေဖျားရှိခိုးကြောင်းစောက်ထားတွေကိုတားဆီးပိတ်ပင်တာတွေခရစ်ယာန်သင်ကျမ်းတွေကိုမြေထိုးဆဲနဲ့ထိုးပြီးဖျက်ဆီးတာတွေရှိကြောင်းကချင်ပြည်နယ်မှာဘာသာရေးအတွက်ကချင်တွေစုဝေးတာကို KIA ထောက်ခံတဲ့အပြုအမူအဖြစ်ဖန်ဆီးနှိပ်စက်ထားတွေရှိကြောင်းကချင်လူမျိုးခရစ်ယာန်95ရာခိုင်နှုန်းနဲ့ဗုဒ္ဓဘာသာ900ရာခိုင်နှုန်းမဲ့ရှိတဲ့ဒေသမှာဗုဒ္ဓဘာသာဝင်တွေကအာရမဖျားလာတဲ့တာကိုအနာပိုင်တွေကအားပေးနေကြောင်းလက်ရှိသံသရာရေးဝန်ကြီးသူရဥအောင်ကိုကလည်းဗုဒ္ဓဘာသာဝင်တွေကိုကောင်းမွန်စွာဆက်ဆံပေမဲ့ခရစ်ယာန်နဲ့မွတ်စလင်ခေါင်းဆောင်တွေကိုခွဲခြားဆက်ဆံကြောင်းအမျိုးသားပြန်လည်ရင်ကြားစိတ်ရေးကိုတကယ်လိုချင်ရင်အစိုးရအနေနဲ့လူနည်းစုတွေကိုအကာအကွယ်ပေးဖို့လိုကြောင်းနဲ့နောက်ဆုံးမှသူက
Lastly my recommendation to the US government is to continue to designate Burma a country of particular concern for its poor track record
အမေရိကန်အစိုးရအနေနဲ့မြန်မာပြည်ကိုဘာသာရေးလွတ်လပ်မှုမရှိတဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံစင်းမှာဆက်လက်ထည့်သွင်းထားဖို့ထောက်ခံပြောကြားခဲ့ပါတယ်။ပြောကြားသူနောက်တဦးက USCIRF ကအကြီးတန်းမူဝါဒရေးရာသုတေသနမှူးတီနာမတ်ဖို့ဖြစ်ပါတယ်။သူကရခိုင်ပြည်မှာရိုဟင်ဂျာမွတ်စလင်တွေရဲ့အခြေခံလူအခွင့်အရေးတွေချိုးဖောက်ခံရတာကိုထိထိရောက်ရောက်အရေးယူမှုလိုနေကြောင်းဒီကိစ္စကိုအာဆီယံကလည်းဖြေရှင်းဖို့လိုကြောင်းအထူးသဖြင့်မွတ်စလင်နိုင်ငံတွေဖြစ်ကြတဲ့မလေးရှား၊အင်ဒိုနီးရှားတို့ကပါဝင်ဆောင်ရွက်တဲ့ကြောင်းရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ကိုဗိုလ်ချုပ်ကြီးဟောင်းတဦးကဦးဆောင်နေကြောင်းမြန်မာပြည်ကဘာသာရေးပြဿနာတွေမှာမဘာသာပါဝင်ပတ်သက်နေဆဲဖြစ်ကြောင်းစသဖြင့်ပြောပါတယ်။နောက်တဦးကတော့ USIP ခေါ်အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးသိပ်ပံကညွှန်ကြားမှု Susan Hayward ပါ။သူကတော့အင်္ဂလိပ်ကိုလိုနီခေတ်မှာတောင်တန်းသာသနာပြုမှုကြောင့်ခရစ်ယာန်ဘာသာပြန်ပွားခဲ့ပုံဝင်ကြီးချုပ်ဟောင်းဦးနုအစိုးရခေတ်မှာဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာအဖြစ်ပြဋ္ဌာန်းခဲ့ပုံလက်ရှိမြန်မာအစိုးရအနေနဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေကိုထိထိရောက်ရောက်အရေးယူဖို့လိုအပ်ပုံတွေကိုပြောကြားခဲ့ပြီးအမျိုးသားပြန်လည်သိမ့်မြတ်ရေးမှာရိုဟင်ဂျာမွတ်စလင်တွေလည်းပါဝင်ခွင့်ရတဲ့ကြောင်းအကြံပေးပြောဆိုသွားပါတယ်ပရိသတ်တဦးကရခိုင်ပြည်မြောက်ပိုင်းဒေသကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဓာတ်ပုံအတုတွေသတင်းအတုတွေထွက်နေကြောင်းပြောဆိုရမှာUSCIRF ကအကြီးတန်းမူဝါဒရေးရာသုတေသနမှူးတီနာကမြမအစိုးရကတွားခွင့်မပြုတော့အခြေအနေမှန်ကိုအတိအကျမသိရကြောင်းမြမအစိုးရကဒီကိစ္စကိုနိုင်ငံတကာကခြေကားနေတယ်လို့ထင်နေကြောင်းဒါမှလည်းမိမိတို့ရရှိတဲ့သတင်းတွေအရစိုးရိမ်ကြောင်းပြောပါတယ် RF ကဒေါ်အောင်ဆန်းစုကြည်ဟာလူအခွင့်ရေးအတွက်တိုက်ပွဲဝင်သူတရေကောင်းအဖြစ်ကဘာကအတိမတ်ပြုခံရသူဖြစ်ပြီးသူတို့အစိုးရအနေနဲ့ပြဿနာအခက်အခဲများစွာရင်ဆိုင်ဖြေရှင်းနေရတာကိုနိုင်ငံတကာကနားလည်ပြီးအချိန်ပေးဖို့ပြောထားပါတယ်။ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအသစ်ကိုအမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်မှုဆိုင်ရာကော်မရှင်ကဘယ်လိုသဘောထားနဲ့ဆက်ဆံမှာလဲလို့မေးမြန်းခဲ့ပါတယ
်။ She's very carefully trying to thread a very small needle in her relations with the military. On the one hand, you want to
Dina Matford ကဒေါ်အောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့ပြဿနာတွေကိုသူတို့ကောက်ကောက်နားလည်ပါတယ်။တမ်မတော်နဲ့အစင်ပြေအောင်နေထိုင်လုပ်ကင်ရတာလေ အင်မတန်ခက်ခဲမှာပါဒါပေမဲ့လူတွေသေးချေနေကြတာကိုကျမတို့ကလက်လူရှုလို့မဖြစ်ပါဘူးနိုင်ငံတကာရဲ့ဝေဖန်ထောက်ပြမှုတွေကိုဒေါအောင်ဆန်းစုကြည်အနေနဲ့အလေးအနက်ထားဆောင်ရွက်မယ်လို့မျှော်လင့်ပါကြောင်းဖြေကြားခဲ့ပါတယ်မနေ့ကအခမ်းအနားကိုမြန်မာရေးစိတ်ဝင်စားသူ90ခန့်တက်ရောက်ခဲ့ပါတယ်ခင်ဗျာ